ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာအရှိန်ပြင်းပြင်းနဲ့ဆက်လက်လောင်ကျွမ်းနေတဲ့မီးကြောင့်သေဆုံးသူ30ထက်မနည်းရှိနေပါပြီ။မီးကူးစက်မှုကိုစိုးစီတဲ့၆တွေးတဲ့ရာသီဥတုနဲ့လေတိုက်နှုံပြင်းထန်မှုကအနည်းဆုံးအင်္ဂါနေ့အထိဆက်ပြီးဖြစ်နေလိမ့်အောင်မယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။မြောက်ပိုင်းမှာရှိတဲ့ဒီပြည်နယ်မြို့တော်ဆက်ခရမန်တိုမြို့မှာပြီးခဲ့တဲ့သတင်းပတ်ထဲကစတင်လောင်ကျွမ်းနေတဲ့မီးကြောင့်သေဆုံးသူ29ယောက်ထက်မနည်းရှိနေပြီး228ယောက်ရဲ့အခြေအနေကိုလည်းအတိမပြုနိုင်သေးပါဘူး။ပြည်내မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့မီးရဲ့25ရာခိုင်နှုန်းလောက်ကိုထိန်းထားနိုင်ပြီလို့မီးသက်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။မီးကြောင့်အစာဦးပေါင်း6600လောက်ပျက်စီးခဲ့ပါတယ်။တခါဒီကယ်လီဖိုးနီးယားပြည်내တောင်ပိုင်းကနှစ်နေရာမှာလဲမီးလောင်ကျွမ်းနေပြီးတော့ Hail Fire ကို85ရာခိုင်နှုန်းနဲ့ Woolsey Fire ကို15ရာခိုင်နှုန်းလောက်ထိန်းထားနိုင်ပါပြီ။တောင်ပိုင်းမှာလောင်ကျွမ်းနေတဲ့မီးကြောင့်နှစ်ယောက်သေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်ပြည်내မြောက်ပိုင်းနဲ့တောင်ပိုင်းမှာလောင်ကျွမ်းနေတဲ့မိကြီးကိုမိသက်ဖွဲ့ဝင်8000ကျော်စ조사နှိမ့်သက်နေကြပါရယ်ပိုင်ဆိုင်မှုတွေကနိုင်တဲ့လောက်သာတည်ပြီးတော့ဘေးလွတ်ရာထွက်သွားနေရသူတောင်းနေချီပါရယ်အခုလောင်ကျွမ်းနေတဲ့မိကြောင့်ပျက်စီးဆုံးရှုံးမှုကပြည်내တမိုင်းမှာအဆိုးဆုံးဖြစ်ပါရယ်ပြည်내မြောက်ပိုင်းမှာလောင်နေတဲ့မိကို Campfire တောင်ပိုင်းမှာလောင်နေတဲ့မိကို Woolsey Fire နဲ့ Hail Fire လို့သုံးနှုန်းခေါ်နေကြပါရယ်